အစ္စရေးနဲ့ဟာမတ်တို့ကြားအပြစ်ခတ်ရစေး၃နာရီနီးပါးလောက်နောက်ကျခဲ့ပြီးတဲ့နောက်ဒီနေ့ပဲစတင်လိုက်ပါပြီ။ဟာမတ်တွေပြန်လွတ်ပေးမယ့်တရားခံ၃ယောက်ရဲ့အမိစင်းကိုမပေးမချင်းမဆနိုင်ဘူးလို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူကပြောခဲ့တာကြောင့်အပြစ်ခတ်ရစေးစတင်မှုတတ်မှတ်ထားတာထက်အနည်းငယ်နောက်ကျခဲ့တာပါ။ဒေသဆန်တော်ကြီးမနေ့၈နာရီခွဲကစပြီးစတင်အပြစ်ခတ်ရစေးမဲ့အစီအစဉ်ကိုတရားခံစီးရင်မရမချင်းမဆဖို့အစ္စရေးစစ်တပ်ကိုညွှန်ကြားခဲ့တာလို့လည်းဝန်ကြီးချုပ်ယုံကပြောပါတယ်။ဟာမတ်စဖွဲ့ကပြန်လွတ်မဲ့တရားခံစီးရင်ကိုပြည့်ရခဲ့ပြီးတဲ့နောက်မှာတော့မနေ့7နာရီ15မိနစ်ကစအပြည့်ရဖို့အစ္စရေးကကြေညာခဲ့တာပါလုံထုံးလုံးနီးအတိန်းဆောင်ကြောင့်ပြန်လွတ်မဲ့တရားခံစီးရင်ထုတ်ပြန်မှုနောက်ကျခဲ့တာလို့ဟာမတ်စအဖွဲ့ကအကြောင်းပြခဲ့ပြီးပြီးခဲ့တဲ့သတင်းပတ်ထည်ကြေညာခဲ့တဲ့အပြစ်ခတ်ရစေးသဘောတူညီချက်ကိုအခိုင်အမာလိုက်နာကြောင်းလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်အစ္စရေးတရားခံတွေကိုပြန်လွတ်ပေးပြီးအပြန်အလှန်အနေနဲ့အပြစ်ခတ်ရစေးမဲ့သဘောတူညီချက်ကိုအစ္စရေးဆိုရဖွဲ့ကအတည်ပြုခဲ့ပြီးတဲ့နောက်ကျောင်းဝင်ညီနိုင်ပြနေတဲ့ကာတာနိုင်ငံကအပြစ်ခတ်ရစေးမဲ့ချိန်စရာကိုစနေနေ့မှာကြေညာခဲ့တာဖြစ်ပါတယ်ဂါဇာဒေသက15လကြာစစ်ပွဲအဆုံးသတ်မဲ့သဘောတူညီချက်ကိုတော့အစ္စရေးဆိုရဖွဲ့ကစနေနေ့မနေ့အစောပိုင်းအထိ6နာရီကျော်ကြာအကြိမ်နဲ့ဆွေးနွေးပြီးမှအတည်ပြုခဲ့တာဖြစ်ပါတယ်